အစိုးရစန့်ကျင်ရေးဆန္ဒပြပွဲသုံးနာကြာဖြစ်ပေါ်နေရကြောင်းအခြေအနေကင်းမာနေတဲ့ထိုင်းနိုင်ငံမှာအစိုးရကစန့်ကျင်ဆန္ဒပြသူတွေနဲ့ထိုင်းပြည်တစ္ဆာကနေကြာဒီကနေ့ဗန်ကောက်မြို့ပေါ်မှာအကြိမ်အပြားခဲ့ကြပါတယ်အစိုးရစန့်ကျင်ရေးဆန္ဒပြသမားတွေကဗန်ကောက်မြို့လေကဒီမိုကရေစီထိမှတ်ချောက်တိုင်အစိုးရအိမ်တော်စီကိုချီတဲ့ဆန္ဒပြခဲ့ကြပြီးထိုင်းစစ်တဲ့အကြီးအကဲဟောင်းဝန်ကြီးချုပ်ပြာယုချန်လိုချာရဒုကနှုတ်ထွက်ပြီးနဲ့အခြေခံဥပဒေတည်ရေးဆွေးရေးကိုတောင်းဆိုခဲ့ကြပါတယ်။စီမင်းခံပြင်စနေပြည်တွင်ပြောင်းလဲပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။အစိုးရကိုစန့်ကျင်ဆန္ဒပြသူတွေနဲ့မလှမ်းမကမ်းမှာတော့လုံခြုံရေးတပ်ဖွဲ့တွေအစိုးရဝန်ထမ်းတွေနဲ့အဝါရောင်တိရှိအင်ကြီးတွေဟောထားတဲ့ဘရင်ထောက်ခံသူတွေစုဝေးနေကြပါတယ်။အင်္ဂါနေ့လုံးကတော့ရေကဆန္ဒပြသူ22ဦးကိုဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒေါသထွက်နေတဲ့ဆန္ဒပြသူတွေကထိုင်းပြည်ရဲ့မော်တော်ယာဉ်တန်းဖြတ်သွားတဲ့အချိန်မှာထိုင်းပြည်ကိုရှာရှာပါပါတိုက်အဟိဝေဖန်ခဲ့ပါတယ်။ထိုင်းပြည်နန်းတော်ကတော့ဆန္ဒပြမှုတွေအပေါ်မှာရောဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေအပေါ်မှာပါတစုံတရာဝေဖန်ချက်မပေးပါဘူးရှင်။